မြန်မာပြည်တွင်းနဲ့ချိတ်ဆက်ရမယ့်ယထာလန်သစ်ဖွံ့ဖွဲ့ကိုတရုတ်နိုင်ငံလန်ချန်းခရိုင်အာဏာပိုင်တွေကဩဂုတ်လ25ရက်နေ့လယ်ပိုင်းမှာပြုလုပ်ခဲ့ပါတယ်။ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကနေဆက်ကွန်သွေးမြို့ဖြစ်တဲ့ချင်းရွှေဟော်ရဲ့တဖက်ကမ်းမှာဒီယထာလန်သစ်ဖွံ့ဖွဲ့ကိုကျင်းပခဲ့တာပါ။တရုတ်သတင်းဌာနတစ်ခုကဖော်ပြထားတဲ့လန်ချန်းခရိုင်ဘက်ကယထာလန်ဖွံ့ဖွဲ့ရုပ်သံထဲမှာတော့ရခိုင်ပြည်နယ်ကြောက်ဖြူရင်းနှီးစည်းကမ်းကနေတရုတ်ပြည်ကူမင်းမြို့အထိဆက်သွယ်ရမယ်ယထာလန်အနာဂတ်စီမံကိန်းကိုကွန်ပျူတာဂရက်ဖစ်ဒီဇိုင်းနဲ့ပုံဖော်ပြသခဲ့ပါတယ်။သတင်းစာရှင်းလင်းပွဲနဲ့အတူယထာစံသက်မောင်းနှင်တာတွေကိုပါလှုပ်ဆောင်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာကွမ်လုံတရာစီမံကိန်းလုပ်ဖို့ချင်းရွှေဟော်မြို့ကနေလာရှိုးအထိအမြင်ယထာလန်ဖောက်ဖို့စီမံကိန်းတွေကိုလန်ချန်းအစိုးရကမြန်မာအစိုးရကို2018ခုနှစ်တည်းတင်ပြခဲ့ပါတယ်။တရုတ်အစိုးရကအကောင့်ထဲဖော်နေတဲ့ရန်ကုန်နဲ့လမ်းမ BRI စီမံကိန်းရဲ့ဒစိမ့်ဒေသဖြစ်တဲ့တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းဒီမှာဒါကိုထည့်သွင်းသွားဖို့လန်ချန်းခရိုင်အာဏာပိုင်တို့ရဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာနဲ့ကတိပြုထားတဲ့စီမံကိန်းတွေအတွက်အဆင်သင့်ဖြစ်နေကြောင်းဒီယထာလန်ဖွံ့ဖွဲ့ကပြသလိုက်တာလို့လေးလာသူတချို့ကခံမှန်းပါတယ်။တရုတ်အစိုးရဟာမြန်မာနိုင်ငံရဲ့အပြောင်းလဲတွေထက်သူတို့ရဲ့စီမံကိန်းတွေကိုပဲဒစိမ့်မမတ်လှုပ်သွားမယ်လို့မြင်ကြောင်းတရုတ်မြန်မာအရေးလိလာသုံးသပ်သူဒေါက်တာလှကျော်စောက VOA ကိုပြောပါတယ်
။ကျုပ်ကတော့ကြည့်ရတာဟိုစီမံကိန်းတွေတော့သူဆက်လုပ်နေရှင်တယ်။တခြားနိုင်ငံတွေလည်းဒီလိုပဲဆက်လုပ်ကြလေရှိတယ်။သူကအစိုးရအပြောင်းလဲကြောင်းဘာမှတိတ်ပြီးတော့ဟိုနည်းမသူအာဖဂန်နစ္စတန်တောင်မှသူကဟိုတာလီဘန်တွေလာတဲ့ခါမှာစီးပွားရေးရဆက်လက်အကူအညီပေးမယ်ပါတော့ပြောသေးတာပဲ။အဲ့တော့ကျုပ်ကသူ့ရဲ့စဉ်းစားနည်းကဟိုနိုင်ငံရေးရအဲ့နိုင်ငံရဲ့ဒီပြင်းရေးမှာဘာမှဟိုမပါဘဲနဲ့အဲ့နိုင်ငံရဲ့သူကစီးပွားရေးလုပ်တဲ့ဆက်လမ်းတွေရှိတယ်ဒီလမ်းတွေအစိုးရရဲ့အောက်ပြောပါအဲ့တော့သူတို့ကတော့သူတို့လုပ်ဆရာရှိတာဆက်လုပ်ပါမယ
်တရုတ်သမ္မတရှီကျင်းမင်ရဲ့2019မြန်မာနိုင်ငံခီးစဉ်အတွင်းမှာ NLD အစိုးရနဲ့နားလည်မှုစာချုပ်လွှာတွေလုပ်ငန်းသဘောတူစာချုပ်တွေစုစုပေါင်း33ခုလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီတည်းမှာတရုတ်နိုင်ငံကအကောင့်ထဲပေါ်နေတဲ့BRI စီမံကိန်းကိုအထောက်ပံ့ဖြစ်စေမဲ့သဘောတူစာချုပ်တွေလည်းပါဝင်ပါတယ်။ဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာဒီစီမံကိန်းတွေကိုတရုတ်အစိုးရနဲ့ဆက်ပြီးစကားပြောနိုင်ခြေရှိတယ်လို့ခန့်မှန်းကြတာလည်းရှိပါတယ်။လန်ချန်းခရိုင်တဲကယထာလန်ပိုင်းဖွံ့ဖွဲနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတွေကို VOA ကမေးမြန်းခဲ့တာမှာအခုနောက်ပိုင်းကိစ္စရပ်တွေကိုပြောပြဖို့မလွယ်ကူကြောင်းဖြေကြားပါတယ်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာအသံဝိုင်းအနေနဲ့စီးပွားရေးတန်ခတ်မှုတွေမသင့်တော်တဲ့ဝင်ရောက်ဆွဲဖက်မှုတွေကိုရှောင်ရှားပြီးနိုင်ငံရေးပြန်လည်တည်မြဲမှုရရှိစေမဲ့ပြည်တွင်းဆွေးနွေးမှုတွေဖြစ်အောင်အားပေးသွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကနိုင်ငံတကာအသံဝိုင်းကိုဇူလိုင်လကပဲတိုက်တွန်းထားပါတယ်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်နေပေမဲ့အရင်ကတည်းကသဘောတူစာချုပ်ချုပ်ထားတဲ့အစည်းအဝေးတွေအတိုင်းလုပ်နေမှာဖြစ်တယ်လို့နိုင်ငံရေးလည်လာသုံးသက်သူဦးရထွန်းတီဘောက VOA ကိုပြောပါတယ
်။သူပြောနိုင်တာကဒီနေရာဟာနောက်မှဗမာပြည်ဘက်ကအနေပြီးတော့တော့အချိန်လေးကောင်းလာပြီဆိုလို့ရှိရင်ဗမာပြည်ကိုဖြတ်ပြီးတော့အဲဒီတောက်ပြည်ကိုသွားမဲ့နိုင်ငံကဒီနေရာကမှာဆိုတဲ့ဥစ္စာတော့တရင်နဲ့တခါလဲဖြစ်ထားတယ်ဆိုတော့သူလိုချင်တာပြောချင်တာကသူ့ပြည်ရဲ့နေမှာတခြားနိုင်ငံမလုပ်လေသူကသူ့ဟာသူကလုပ်အောင်ပါရင်သူရနဲ့ထုတ်ထားတဲ့စာချုပ်တွေအတန်ဆက်လုပ်နေတဲ့သဘောရှိတာပေါ့ဗျာအဲ့တော့အခုတက်လာတဲ့စစ်ကောင်စီကလည်းအဲ့ဒါလေးဖြတ်တယ်လို့မပြောဘူးလို့ပြောထားတဲ့အခါကျတော့ဒါမဖြစ်တယ်ဆိုတော့သူ့လုပ်ချင်ရှိတာဆက်လုပ်နေတာပေါ့
တရုတ်လန်ချန်းခရင်ဟာမြန်မာဘက်အချမ်းကလူမျိုးစုလက်နက်ကိုင်တွေဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်လောက်ကိုင်ချင်းရွှေဟော်ဟိုပုံးစတဲ့ဒေသတွေနဲ့နေနမိတ်ထိစပ်နေတာပါလန်ချန်းခရင်နဲ့ရှမ်းပြည်နယ်လားရှိုးမြို့ကြားမှာချစ်ကြည်ရေးခရီးသွားလုပ်ငန်းအကောင့်ထဲပို့ဖို့ကိုလည်းမြန်မာအစိုးရနဲ့2018မှာသဘောတူလက်မှတ်ရေးထိုးထားတာရှိပါတယ်ခင်ဗျာ